နိုင်ငံတကာနိုင်ငံမှာလက်ရှိအာဏာရအစိုးရနဲ့အတိုက်အခံတွေနားလည်မှုယူပြီးတိုင်းပြည်နဲ့လူမျိုးအကျိုးလုံခြုံကြမယ်လို့တညီတညွတ်တည်းပြောဆိုလာကြတာဟာပြည်သူတွေအတွက်အလွန်မင်္ဂလာရှိတဲ့အခါသမျှဖြစ်ပါတယ်။မြန်မာပြည်သူတွေဟာစီးပွားရေးလူမှုရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရပြီးနိုင်ငံရေးပြဿနာကလည်းလိတ်ခဲတင်းလဲရှိနေတဲ့အချိန်ကမ္ဘောဒီးယားနိုင်ငံသားတွေကတော့လူနေမှုအဆင့်တန်းတိုးတက်လာပြီးမကြာခင်ကလက်ရှိအစိုးရရဲ့အမျိုးသားရင်ကြားစီရေးလမ်းစဉ်ကြောင့်ဝမ်းသာပျော်ရွှင်နေကြပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ခံဆောင်ဆန်ရိန်စီဟာပြင်သစ်နိုင်ငံမှာထွက်ပြေးတိမ်းရှောင်နေခဲ့ပြီးတစ်နှစ်ကျော်အကြာဖေဖော်ဝါရီလ10ရက်နေ့ကကမ္ဘောဒီးယားနိုင်ငံကိုပြန်ရောက်လာခဲ့ပါတယ်။ထောက်ခံသူပေါင်း 2,000 ကျော်ကဖနွန်ပင်လေးစိတ်မှာဆန်ရိန်စီကျမ်းမာပါစေဆိုပြီးအော်ဟစ်ကြိုဆိုနေတော့မှမစ္စတာရိန်စီကဖနွန်ပင်လေးစိတ်ထဲဝင်ရောက်လာခဲ့တာပါ။သူကအဓိကရန်ပဲလက်ရှိဝန်ကြီးချုပ်ဟွန်ဆန်နဲ့အတူတိုင်းပြည်ပုံမှုကောင်းမွန်လာဖို့အတူတကွလက်တွဲလှုပ်ဆောင်သွားမယ်အကြောင်းကမ္ဘောဒီးယားပြည်သူတွေကိုကတိပြုခဲ့ပါတယ်။မစ္စတာဆန်ရိန်စီဟာလွှတ်တော်ကပေးထားတဲ့ဖမ်းဆီးမှုကင်းလွတ်ခွင့်အမိန့်ရုပ်သိမ်းခံရပြီးနောက်မှာမနစ်ကနိုင်ငံကနေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။လူ16ယောက်သေဆုံးခဲ့ရတဲ့1998ခုနှစ်လက်ပစ်ဘုံးနဲ့လုံခြုံမှုနဲ့လက်ရှိဝန်ကြီးချုပ်ဟွန်ဆန်က၎င်းကိုတတ်ဖို့ကြိုးစားခဲ့တယ်ဆိုပေမဲ့ဆွတ်ဆွဲခဲ့မှုဝင်းချုပ်ရဲ့ညွန်မောင်းမဟာမိတ်ဖြစ်သူမင်းသားရာနာရစ်ကိုအသေးဖြတ်မှုစတာတွေနဲ့မနစ်ကကမ္ဘောဒီးယားတရားရုံးကမစ္စတာရိန်စီရဲ့နောက်ကွယ်မှာထောင်ဒဏ်18လချမှတ်စီရင်ခဲ့ပါတယ်။အကွဲပြဲများတဲ့ကမ္ဘောဒီးယားရဲ့နိုင်ငံရေးသမိုင်းကိုကြည့်ပြီးအတိုက်ခံတဲ့လက်ရှိအာဏာရခေါင်းဆောင်တွေအကြားရင်ကြားစီတင်းမြက်မှုဟာဘလောက်ကြာကြာခံမလဲလို့အားလုံးကစိတ်ဝင်စားရှိနေကြပါတယ်။ဒါပေမဲ့မစ္စတာရိန်စီကတော့တင်မုန်းချေထားပြီးသားဖြစ်တယ်လို့ပြောဆိုပါတယ်။လက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့အမှတ်မထည်အမျိုးသားရင်ကြားစီရေးလှုပ်ဆောင်မှုကြောင့်တိုင်းသူပြည်သားတွေဟာအတိုက်မသိပျော်ရွှင်နေကြတယ်လို့အမေရိကန်ပြောင်စုအိုဟိုင်းယိုတက္ကသိုလ်မှအုပ်ချုပ်ရေးနဲ့ဆက်သွယ်ရေးပါရဂူတန်တန်းတက်နေတဲ့ကမ္ဘောဒီးယားအကြောင်းသားဆိုဖီးယားရင်းကအခုလိုပြောကြပါတယ
် I think the majority of Cambodia happy with the prime minister and the opposition parties leaders move
ကျွန်တော်အမြင်ကကမ္ဘောဒီးယားပြည်သူအများစုဟာဝန်ကြီးချုပ်ဟွန်ဆန်နဲ့အတိုက်ခံပါတီရဲ့အခုလိုလှုပ်ဆောင်ချက်ကြောင့်ပျော်ရွှင်နေကြပါတယ်အတိုက်ခံခေါင်းဆောင်ကဟွန်ဆန်ကိုတောင်းပန်ပြီးပြန်လာတဲ့အတွက်လူအ ਨੇ ချင်းသာစိတ်မသက်မသာဖြစ်ကြပါတယ်လူတချို့ကတော့အတိုက်ခံကအာနာယအစိုးရကိုစန့်ကျင်ဝေဖန်တာတွေမလုပ်တော့မှကိုပူတာတွေလည်းအနေချင်းရှိပါတယ်လို့မစ္စတာအင်းကပြောသွားတာဖြစ်ပါတယ်။ကမ္ဘောဒီးယားကိုပြန်ရောက်လာတဲ့အတိုက်ခံကောင်းဆောင်ဆန်ရင်းစီကမိမိတို့အနေနဲ့သဘောထားကွဲတာတွေပြီးဆုံးခဲ့ပြီဖြစ်ကြောင်းအရေးကြီးတာကအတူတကွနိုင်ငံပြန်လည်ထူထောင်ရေးဖြစ်ပြီးဒါမှသာကမ္ဘောဒီးယားနောင်လာနောက်သားကလေးငယ်တွေဟာကောင်းမွန်တဲ့အနာဂတ်ကိုရရှိလာတော့မှဖြစ်တဲ့အကြောင်းမစ္စတာရင်းစီကပြောဆိုခဲ့ပါတယ်။အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Mr. Christopher Hay မကြာခင်ကကမ္ဘောဒီးယားကိုလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဟွန်ဆန်ဟာအတိုက်ခံတွေနဲ့သူ့ကိုဝေဖန်သူတွေကိုထောင်တွေကနေပြန်လွှတ်ပေးခဲ့တယ်လို့အတိုက်ခံကောင်းဆောင်ဆန်ရိန်စီကိုထောင်ဒဏ်ပေးထားရကနေပြန်လည်လွတ်ငြိမ်းချမ်းသာခွင့်ပေးဖို့ဘယင်တီဟာမနီထံစာရေးသားတောင်းဆိုခဲ့တဲ့အတွက်အခုလိုအမျိုးသားပြန်လည်တင်းမြတ်ရေးဖြစ်ထွန်းလာခဲ့တာဖြစ်ပါတယ်။သုံးသက်သူတွေကတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့အမျိုးသားရင်ကြားစီရေးလက္ခဏာဟာကမ္ဘောဒီးယားအတွက်အလှူရှင်နိုင်ငံတွေအစည်းအဝေးမှာအလှူရှင်တွေကသဒ္ဒါစိတ်အမြန်ဖြစ်ပေါ်စေဖို့လှုပ်ရက်ဖြစ်တဲ့အကြောင်းဝေဖန်ကြပါတယ်။ဒါကလည်းမစ္စတာအင်းကအခုလိုရှင်းပြပါတယ်
။ I feel that all prime minister want to do something right for their own country. And that's human nature that no one want to create enemy.
ကျွန်တော်ထင်တိုင်းပြည်ရဲ့ဝန်ကြီးချုပ်အားလုံးဟာသူ့တိုင်းပြည်ကောင်းစားရေးအတွက်မှန်ကန်တာကိုလှုပ်ရှင်ကြတာပဲလို့ထင်ပါတယ်။ဒါလူသဘောတဘာဝပါ။ဘယ်သူမှရန်သူမလို့ကြမှာဘူးလို့မစ္စတာအင်းကရှင်းပြသွားတာဖြစ်ပါတယ်။သူကဆက်ပြီးရှင်းလင်းပြောကြရမှာပထမဆုံးအတိုက်ခံကောင်းဆောင်ကကမ္ဘောဒီးယားပြည်သူတွေအတွက်ကောင်းမွန်မှန်ကန်တာကိုလှုပ်ဆောင်လို့ကြောင်းစရေးပါတယ်။ဒါဟာဝန်ကြီးချုပ်ဟွန်ဆန်အတွက်အခွင့်အရေးကောင်းဖြစ်သွားပါတယ်။ဒါဟာပထမအချက်ဖြစ်ပါတယ်။နောက်တစ်ခုကတော့ကမ္ဘောဒီးယားနိုင်ငံဟာနိုင်ငံတကာကထောက်ပံ့တာတွေနဲ့ရပ်တည်နေရတဲ့အတိုင်းပြည်ဖြစ်နေတဲ့အတွက်ကလည်းနောက်အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်လို့မစ္စတာအင်းကဆိုပါတယ်။ကမ္ဘာ့ဘဏ်ရဲ့ဆင်းရဲမွေးတည်မှုစံနှုန်းတွေအရပြီးခဲ့တဲ့10နှစ်တာကာလအတွင်းကမ္ဘောဒီးယားနိုင်ငံကဆင်းရဲမွေးတည်သူလူဦးရေဟာ48ရာခိုင်နှုန်းကနေ35ရာခိုင်နှုန်းထိကျဆင်းခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ကမကြာခင်ကထုတ်ဖော်ကြေညာခဲ့ပါတယ်။ခီးသွားလာရေးလုပ်ငန်းနဲ့အထည်ချုပ်ဆက်ယုံလုပ်ငန်းတွေကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတိတိတသားမြင့်တက်လာခဲ့ပြီးနိုင်ငံရဲ့လူဦးရေ14တန်းလဲကအဆင်းရဲဆုံးအောက်ခြေလူဒဏ်စာ20ရာခိုင်နှုန်းကတော့အဥ္စာပစ္စည်းပိုင်ဆိုင်မှုပိုများလာခဲ့တဲ့အကြောင်းကမ္ဘောဒီးယားမှာရှိတဲ့ကမ္ဘာ့ဘဏ်ရဲ့ဌာနကိုယ်စားလှယ်ကပြောဆိုပါတယ်။ဒီဆင်းရဲတဲ့လူဦးရေ20တဲကနှစ်ဆက်မီ3ဆွဲလာနိုင်တဲ့လူဦးရေအတွက်ကလူတရာမှာ2ယောက်ကနေလူတရာမှာ28ယောက်ထိမြင့်တက်လာခဲ့ကြအောင်ရေဒီယိုပိုင်ဆိုင်မှုကလည်းတရာမှာ24ယောက်ကနေ 32 ယောက်ထိတိုးမြင့်လာခဲ့သလိုရုပ်မြင့်သံကြားပိုင်ဆိုင်မှုကလည်း103ယောက်ကနေ136ယောက်အထိရှိလာခဲ့ကြောင်းကမ္ဘာ့ဘဏ်ကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ဝန်ကြီးဟွန်ဆန်ကတော့ကမ္ဘောဒီးယားနိုင်ငံအနေနဲ့ခရစ်နှစ်2020မှာကမ္ဘာ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစည်းရင်းကနေရုံးထွက်မှာဖြစ်တယ်လို့2006ခုနှစ်ကမ္ဘာ့ဘဏ်စည်းရင်းမွေးတင်မှုဆိုင်ရာသုံးသပ်ချက်ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။အာဆီယံဖွဲ့ဝင်ချင်းလည်းဖြစ်ဗုဒ္ဓဘာသာအယူနဲ့ရေကန်မြေကန်တူတဲ့ကမ္ဘောဒီးယားဆိုတဲ့ခမာရုတိုင်းပြည်မှာဒီမိုကရေစီနဲ့အမျိုးသားပြန်လည်တည်မြဲရေးစီးပွားရေးဖွံ့ဖြိုးတိုးတက်လာမှုစတာတွေအတွက်ပြည်သူတွေစိတ်နှလုံးချမ်းမြေနေကြရတဲ့အကြောင်းကျွန်တော်တို့မြန်မာတွေမူလတာပွားဖို့တင်ပြလိုက်ရခြင်းဖြစ်ပါတယ်ခင်ဗျာ။